ရခိုင်ပြည်နယ်မှာအေအေရခိုင်လက်နက်ကန်ခွင်နဲ့ပတ်သက်ဆက်နွယ်တဲ့ဆက်ဆွေးချက်တွေနဲ့ဖမ်းဆီးခံထားသူဒေသခံတွေတိုးလာနေသလိုစစ်တပ်လှုပ်ရှားမှုတွေကြောင့်စိုးရိမ်ပြီးထွက်ပြေးတင်းချောင်နေသူတွေရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။လက်နက်ကန်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာအေအေရခိုင်လက်နက်ကန်ခွင်နဲ့ပတ်သက်နေတဲ့ဆိုတဲ့ဆက်ဆွေးချက်တွေနဲ့ဒေသခံတွေဖမ်းဆီးခံရတာတွေတနေ့တစ်ခြားပုံများလာနေပါတယ်။ကြောက်ဖြူမျိုးနဲ့ရေနိုင်တဲ့ချေရွာကမျိုးသမီး၃ဦးကိုလည်းအေအေရခိုင်လက်နက်ကန်ခွင်နဲ့ပတ်သက်ဆက်နွယ်နေတာကိုထောက်ထားတွေနဲ့အတူဖမ်းဆီးမိတယ်လို့တပ်မတော်တင်းမှန်ပြန်ကြားရေးဖွဲ့ကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ရင်နိုင်တဲ့ကျေးရွာကမျိုးသမီး၃ဦးပါဝင်ဖမ်းဆီးထားသူ၅ဦးကိုတော့ကြောက်ဖြူမျိုးမရေစခန်းမှာထိန်းသိမ်းထားတယ်လို့လည်းကြောက်ဖြူမျိုးနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ်
။အခုကတော့ကျွန်တော်ကလူတို့ကိုဒီအကြမ်းဖက်ဥပဒေနဲ့ဖမ်းထားတယ်ဟောအုပ်ခွင့်ထားတယ်လို့ပြောတယ်ကြားတယ်ဒါပေမဲ့ဟိုတိတိကျကျတော့ဟိုအမုန်းကိုဘလုံးကမ်းမျိုးနဲ့ဟိုဆွေးထားတဲ့ပညာစာတော့တရင်တိကျတော့မရဒါပေမဲ့တရင်တွေမှာတော့ကကျွန်တော်သိရတာက၅စီပုံမှန်၅စီညာဝါစင်းနဲ့ကာဂျီနဲ့ရှိတာလေးတို့သိရခဲ့တယ်။အကုန်လုံးကတော့ကျွန်တော်၈၃ရက်ခဏလပိုင်းက၂ရက်၊ညကို၂ရက်ရယ်ဆိုရင်၂၂ရက်နေ့ခဏလပိုင်းကမိမကြီး၃ရက်ဆိုတဲ့အခါကျတော့အကုန်လုံး၅ရက်ဖြစ်တာပေါ့အဲ့ဒီရန်တန်ကြီးရက
ဖန်စီထားသူမျိုးသမီး၃ဦးမှာတဦးဟာအဲအဖွေအတွက်နေနေစေယုံရေဟောပြောနေသူဖြစ်ပြီးနေမှာတောက်ကြောဝတ်စုံတစ်စုံရေးယူနေပေါင်းတစ်စုံတို့ကိုပါတွေ့ရှိသိသိရမယ်ဖြစ်ကြောင်းတပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကြံမျိုးသမီး၂ဦးဟာလည်းအဲအဖွေအတွက်ရိုက်ခါနဲ့စက်ကြီးငွေကောက်ခံပေးနေသူတွေလို့ဆွဆွေးထားတာပါ။ဒေသအတွင်းမှာစစ်တပ်ရဲ့လှုပ်ရှားမှုတွေနဲ့တူဖန်စီမှုတွေတိုးလာနေတဲ့အတွက်လည်းတချို့ဒေသခံတွေထွက်ပြေးနေကြပါတယ်။မနေ့ကလည်းကြောက်ပြူမျိုးနဲ့လိုက်ခမော်ကျေးရွာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကဖန်စီစစ်ဆေးတာတွေရှိတာကြောင့်ကြောက်လန့်ပြီးထွက်ပြေးနေသူတွေရှိတယ်လို့ဒေသခံတဦးကပြောပါတယ်။
အဲ့လူတွေကဘယ်လိုဖြစ်လဲဆိုတော့နောက်ဆိုရင်စိုးရိမ်ချက်တွေဝင်လာတယ်လေသူတို့အတွက်လုံခြုံမှုမရှိဆိုပြီးသူတို့ကလက်ခမောကခလေးတွေလေးရောက်ဖမ်းလိုက်တာနာသူတို့ကအဲ့မတန်ကြောက်လွန့်တော့တယ်လေမိသက်ရာဟိုဂုံးချင်ဂုံးချီကိုထွက်ပြေးဂုံးချီကြောင်းချီကိုထွက်ပြေးလူတရားနေရာပေါ့အဲလက်ရှိမှာတော့နားလေဒီလိုဟိုလာမလားဆိုပြီးရောတော့တွေကတော့စိုးရိမ်နေကြတာပေါ့နော်ဒီလိုလေဟိုအင်တိုင်းမှာသူတို့ဟာလုံခြုံမှုမရှိတော့ဘူးဆိုတော့စိုက်ကြီးကိုရောက်တော့တာပေါ့စစ်ပတ်လာပြီဆိုရင်သူတို့ကလည်းကြောတော့ကြောက်ကြတယ
်စစ်တပ်ကဒေသခံတွေကိုစစ်စစ်မင်းမြန်မှုတွေကြောင့်လုံခြုံရေးစိုးရိမ်ပြီးထွက်ပြေးလာသူတွေတိုးလာနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ်အထူးသဖြင့်ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းလောက်သာလိုတော့တဲ့အချိန်မှာဖမ်းဆီးရေးယူတာတွေတိုးလာနေတဲ့ပေါ်စိုးရိမ်တယ်လို့လည်းပြောပါတယ
်ခုပုံစံမျိုးကကျွန်တော်တို့တောက်ပြမျိုးတွေတစ်ခုလုံးရမ်းပြမျိုးတွေဖြစ်အောင်ကျွန်တော်တို့ကြည့်ရတဲ့ဝင်ရောက်ဆီဆီတာတွေဖမ်းဆီးတာတွေရှိနေတဲ့အခါကျတော့ဟိုမြတ်မတတ်မှုတွေကလာနေစတဲ့နေ့ဒီကခက်ပြေးတဲ့လူတွေများနေတယ်။အဲအဲ့ဒီရေနံတွေကြည့်ရဆိုရင်လည်းအဲ့ဒီကြည့်ရမှာလူတွေကတော်တော်လေးကိုလူငယ်လူလတ်တိုက်ဆိုတော်တော်လေးကိုမရှိတဲ့လောက်ရှားသွားတယ်။နောက်လေဒီကျွန်တော်တို့မင်းတို့ကဆိုလက်ကမောကဆိုရင်ကြည့်ရမှာချစ်တဲ့လူတွေအကုန်လုံးပြေးလာတယ်ဆိုပြီးပြင်းတယ်လား။ကတ်တကြီးတို့အဲ့ဒီတက်မှလည်းညာကလူတွေထွက်ပြေးလို့ဒီမြို့ပေါ်ကိုရောက်လာတဲ့လူတွေရှိတယ်။ဆိုတဲ့အခါကျတော့ဒီရေကောက်ကွင်းမှာမင်္ဂပြည်သူတွေကဟိုလေချို့ဖို့အတွက်အားစိတ်နေရမယ့်အချိန်မှာမှဒီလိုဖက်ရှင်မှုတွေပြလာတယ်ဖက်ရှင်မှုတွေပြလာတဲ့အခါကျတော့လူတွေထွက်ပြေးရမယ့်အချိန်မျိုးဖြစ်နေတယ်ဆိုတာကတော့မဖြစ်ပြဘူးလို့မြင်တယ်
ရခိုင်ပြည်နယ်မှာတပ်မတော်နဲ့အဲရခိုင်လက်နက်ကိုင်ဖွဲ့ကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အများဒေသခံတွေဖမ်းဆီးခံရတာတွေထိခိုက်သေးကြတာတွေပြင်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်လက်နက်ကိုင်ပဋိပက္ခတွေကြားရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားတာကြောင့်အရသားတွေပုံပြီးထိခိုက်စေပြီးဥပဒေနဲ့လည်းဆိုင်ကျင်နေတာကြောင့်မြန်မာစိုးရအနေနဲ့အင်တာနက်လိုင်းတွေကိုရှက်ရှင်းပြန်ဖွင့်ပေးဖို့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးတစ်ခုဖြစ်တဲ့ HRW ကလည်းတိုက်တွန်းထားပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပါ